မြို့သားပညာရေးဥပဒေပြန်လည်ပြင်ဆင်ပေးဖို့ခရီးရှည်ချီတက်ဆန္ဒပြရင်းနဲ့လက်ပံမြို့မှာအကျန်းဖက်ဖန်ဆီးခံရပြီးတော့တာယာဝီထောင်မှာထိန်းသိမ်းခံခဲ့ရတဲ့တပိတ်မောက်ကျောင်းသားတွေနဲ့ဝမ်းရံပြည်သူစုစုပေါင်း၁၂ဦးကိုတာယာဝီခရင်တရားရုံးကအာမခံပေးတဲ့အကြောင်းမနေ့ကမိန်ထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့အာမခံရတဲ့သူတွေကတော့လာမယ့်ဇူလိုင်က၁၄ရက်နေ့မှာရုံချင်းထုတ်တဲ့အခ မတ်စုမုံကဆက်သွယ်မေးမြန်းထားပါတယ်
ဇူလိုင်လ9ရက်နေ့အင်္ဂါနေ့မှာတာယာဝတီခရိုင်တရားရုံးကနေပြီးတော့တပိတ်မောက်ចောင်းသူចောင်းသားတွေနဲ့တပိတ်ကိုဝင်းရံခဲ့တဲ့ဝင်းရံပြည်သူတွေကအာမခံရရှိနိုင်ရေးလျှောက်ထားခဲ့ကြသူ15ဦးအနက်အဝေးစစ်ចောင်းသားအများစုပါဝင်တဲ့ចောင်းသား9ဦးနဲ့ဝင်းရံပြည်သူ2ဦးကိုခရိုင်တရားရုံးကအာမခံပေးလိုက်ပါတယ်သူတို့အာမခံရရှိကြောင်းခရိုင်တရားရုံးကအမိန့်ချခဲ့ပေမဲ့လို့အခုအာမခံရတဲ့သူတွေဟာလက်ရှိတာယာဝတီအကျဉ်းထောင်ထဲမှာအထိမ့်သိမ်းခံနေရဆဲဖြစ်ပြီးတော့လာမယ့်ဇူလိုင်လ14ရက်နေ့မြို့နယ်တရားရုံးထုတ်ချိန်မှာပြန်ပြီးတော့လွှတ်ပေးမှာဖြစ်တယ်လို့မြန်မာနိုင်ငံရှိနေများကွန်ရက်ကဦးသိန်းတန်းဦးကပြောပါတယ
်ပုံမှန် procedure ကတော့ခရိုင်တရားရုံးရဲ့အမိန့်နဲ့အမှုတွေကိုသူကမူလမြို့နယ်တရားရုံးကိုပြန်ပေးမှာနော်ပြန်ပေးတဲ့အခါကျတော့အဲ့ဒီအမှုတွေနဲ့အတူရောက်တဲ့အမိန့်ကမူလတရားရုံးကအာမခံပေးရမှာကနေပါအမိန့်ချလိုက်တာအဲ့ချတဲ့အမိန့်နဲ့အတူအမှုရဲကအမိန့်ကိုကတ်ပြီးတော့ခရိုင်တရားရုံးကမြို့နယ်တရားရုံးကိုပြန်ပေးပါအဲ့အရာရတော့မှမြို့နယ်တရားသူကြီးကအဲ့ဒါအရာသူကဆက်ဆောင်ရမှာလေဒါအတားကြီးအကက်တက်နဲ့အောက်ကဖြစ်နေလို့၁၄ရက်နေ့ကိုကတ်ပြီးတော့လုပ်လို့ရမှာနောက်ရှင်တော့မရဘူးမှုရဲအဲ့တော့တော့ပြန်မရဘူ
းအာမခံရတဲ့ចောင်းသူចောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုတဦးချင်းစီအတွက်30တန်းခံဝင်နဲ့အာမခံပေးမဲ့သူ2ဦးကခံဝင်လက်မှတ်ရေးထိုးမှပြန်လွှတ်ပေးမှဖြစ်ပြီးတော့သူတို့ကိုပုံမှန်တွေတက်ပြီးဆွဲဆိုထားတဲ့အမှုတွေကိုတော့ဆက်လက်ရင်ဆိုင်ရမှာဖြစ်ပါတယ်အာမခံရှောက်ခဲ့တဲ့သူ15ဦးတည်းကအပယ်ခံခဲ့ရတဲ့ကျန်တဲ့ចောင်းသား4ဦးကတော့တက္ကသိုလ်ចောင်းသားတွေဖြစ်တဲ့ဆွေတဲ့လုံလောက်တဲ့အထောက်အထားမရှိလို့အာမခံကိုပယ်ချခဲ့တာပါဒါအပြင်ဖမ်းဆီးခံခဲ့ရတော့ကဒဏ်ရာတွေကြောင့်အခုကျန်းမာရေးအခြေအနေဆိုးဝါးနေလို့အရေးပေါ်ဆေးရုံတက်ကုသမှုခံယူနေရတဲ့ဝင်းရံပြည်သူကိုတင်ဝင်းနဲ့ကိုခင်လိုက်2ဦးတို့ကိုအာမခံပေးဖို့ရှောက်ထားခဲ့ပေမဲ့တရားရုံးကအာမခံမပေးခဲ့ဘူးလို့ចောင်းသားတပိတ်အထောက်အကူပြုကော်မတီကဥဇော်ရန်ကပြောပါတယ
်၂ရက်နေရတယ်၉ရက်နေရတယ်၁၆ရက်နေရတယ်ရှောက်တာလေအခုကျွန်တော်တို့ဒီဥစ္စာကရှောက်လဲချက်ဒီပေါ့နော်ရှောက်လဲချက်ကိုပြန်ပြီးတော့သူတို့ကြားလာပြီးတော့အပေါ်ရုံးကနေချပေးတာ15ယောက်က4ယောက်ကတော့အာမခံပယ်ချခံရတယ်သူကဆားရဆားလမ်းမပြည့်စုံလို့အကြောင်းပြတယ်ပေါ့နော်၁၇တော့ကျွန်တော်တို့အာမခံရပါတယ်။အလားနဲ့14ရက်နေ့ရုံးချင်းကြမှာလွတ်မှာပါ။အဲ့မှာကျွန်တော်တို့အာမခံကြပြီဆိုတော့သူတို့တွေအာမခံရုံးလို့ဆုံးလို့မိရအာမခံ10ယောက်စီ9ယောက်စီရှာရမယ်ကျွန်တော်တို့ဟိုသုံးလအတိုင်းပေါ့ဗျာကျွန်တော်တို့ငွေကြေးနဲ့အဲတင်ရတာတွေရှိပါတယ်။ဖိုင်ဆိုင်မှုတွေနဲ့ပေါ့နော်ခင်ရနေပါရင်လည်းအဲ့ဒါတွေကျွန်တော်တို့လုပ်အောင်ပါပါ။ရုပ်စာတွေကမလဲမရှောင်တာလို့ဖြည်းဖြည်းဖြည့်လျှော့နေလို့ပဲထင်ပါတယ်။အဲ့ဒါအာမခံပေးတာပါ။ဝင်လုံးချက်လွတ်တာမဟုတ်ပါဘူး။နောက်တစ်ခုကသူတို့လွတ်လွတ်လပ်လပ်စီရင်ဆုံးဖြတ်တယ်လို့လည်းကျွန်တော်တို့မထင်ပါဘူး။ဘာလို့လဲဆိုတော့အခုကျွန်တော်တို့ရှောက်လာပြင်ထားတဲ့ဆဲထဲမှာကျွန်တော်တို့ဆေးရုံမှာအတင်းလုံနာပြည့်ပူတာနေတဲ့ကိုခင်လိုင်းနဲ့နောက်တစ်ခါကျွန်တော်တို့ကိုတင်ဝင်းတို့ကိုလုံးဝအာမခံမရသေးပါဘူး။ဒါကအောက်ရုံးကဟာအပေါ်မရောက်သေးလို့ဆိုပြီးတော့အခုအပေါ်ရုံးရောက်တဲ့ဟာပဲချလိုက်တာပါ။အခုကိုဆိုးရတာဒီနေ့ဆိုရင်ကိုတင်ဝင်းကိုတာဒီဆောင်တာဒီဆေးရုံပြန်ပို့တော့လုပ်နေပါလေ။အဲ့ဒါမျိုးပါအချိန်လေးကတော့မကောင်း
ဒီကနေ့ခရိုင်တရားရုံးရဲ့အာမခံရရှိသွားတဲ့တပိတ်မောက်ចောင်းသား9ဦးကတော့ကိုဝေရမင်းလွင်ကိုရဲဝင်အောင်ကိုရဲဝင်အောင်ခါကိုရွှေကျင်မူကိုမင်းချစ်သူကိုမင်းသူရှိန်ကိုမြတ်မင်းမော်ကိုကျော်ဇောခန့်ကိုတင်ကိုဦးကိုတက်ပိုင်ထွန်းတို့ဖြစ်ပြီးတော့ဝင်းရံပြည်သူတွေကတော့ကိုတန်းဆွေနဲ့ဒေါ်တန်းအေးတို့ရရှိခဲ့တာပါအမျိုးသားပညာရေးဥပဒေပြင်ဆင်ရေးခရီးစီချီတက်ဆန္ဒပြရင်းနဲ့အကြမ်းဖက်ဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့တပိတ်မောက်ចောင်းသူចောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုဒီလဇူလိုင်လ14ရက်နေ့မှာတော့တာယာဝတီအကျဉ်းထောင်ကနေတာယာဝတီခရိုင်တရားရုံးမှာတရားရုံးထုတ်စစ်ဆေးမှာဖြစ်ပါလိမ့်ရှင်